တောင်ပြိုလက်ဝဲမှာထိမ့်သိမ်းထားတဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံသားလှေစီးရွှေ့ပြောင်းသူတွေကိုအခုရက်ပိုင်းတွင်းမှာပြန်ပို့မယ်ဆိုတဲ့သတင်းတွေထွက်နေလို့ပါသူတို့ဒီလှေစီးရွှေ့ပြောင်းသူတွေရဲ့နောက်ဆုံးချက်တွေလေးသိချင်လို့ပါရှင
်ကျွန်တော်ဒီ Boy People တွေခေါ်တာပါဒီဒါတွေကတော့ကျွန်တော်တို့ကဘင်္ဂလားဒေ့ရှ်ဘက်ကသူတို့ဒီ Counselor Assessment လုပ်ပြီးလို့သူတို့ဒီကိုရောက်လာတဲ့ဆင်းရဲနေရာနေတော့မှသူတို့နိုင်ငံသားမှန်နေဆိုရင်ကျွန်တော်တို့ဒီကိုပြန်အကြောင်းကြားရရှိပါတယ်အဲ့ဒီတိုင်းပဲကျွန်တော်တို့ပြန်ပြီးတော့လွှဲပေးနေပါတယ်အဲ့တော့ပထမအတုံ200တရားဆိုရင်189ယောက်လွှဲပေးလိုက်ပြီးတော့မှ73ယောက်ကတော့စစ်စစ်ဆဲပေါ့နော်နောက်အတုံ900ကျော်ပေါ့900ကျော်တရားလည်းကျွန်တော်တို့ဒီ162.5ယောက်ကိုကျွန်တော်တို့ဒီကနိုင်ငံသားမှန်နေဆိုလို့ဒါကျွန်တော်တို့အဲ့ဒီမှာ10ယောက်ကလွှဲပေးတာဆိုတော့155ယောက်ပေါ့လွှဲဖို့သူတို့လုပ်နေတာပေါ့သူတို့အောက်ခြေမှာသူနိုင်ငံဟုတ်ပဲကဘီဂျီဘီကျွန်တော်တို့ဒီနေ့ကြားဆောင်ရင်းနဲ့ပြန်နဲ့ဆက်ပြောင်းပေးဖို့လုပ်တာပေါ့နော
်ဟုတ်ကဲ့ဟိုဘယ်ရက်လောက်ဖြစ်မလဲရှင်အခုဒီ155ဦးပါရှင်အဲ
့ဒီမကြဘူးအဲ့ဒီမကြဘူး3ရက်လောက်တင်ဖြစ်မှာပါနောက်ဒါဒီ22-23လောက်ပတ်ဝန်းကျင်တော့ဖြစ်မယ်ထင်ပါတယ
်ဟုတ်ကဲ့သူတို့ကိုအခုထိမ့်သိမ်းထားတာလဲဘာပဲဖြစ်ဖြစ်2လကျော်လောက်ရှိလာပြီပေါ့နော်ဆိုတော့ဝီကြီးကျောက်တို့အနေနဲ့အကူအညီကယ်ဆယ်စောင့်ရှောက်ထားရတာလဲကြာပြီဆိုတော့လေဘလို့အခက်အခဲတွေများသူတို့နဲ့ပတ်သက်ပြီးတော့ကြုံရတာတွေများရှိပါလဲရှင
်သူတို့ကတော့သူတို့နိုင်ငံကိုမြန်မြန်ပြန်ကျင်တာပေါ့နော်သူတို့ရဲ့မိဘတွေဆွေမျိုးတွေသူတို့ဖုန်းကြီးတို့ဆက်သွယ်ပညာဆိုတော့ခုဘက်ကတခြားနိုင်ငံကလည်းစစ်စစ်တာကြားတဲ့ခါကျတော့သူတို့စိတ်ထဲမှာတချို့လည်းပြန်ကျင်စောနဲ့မပြန်ရလို့ပြီးပြရလေးရှိတယ်။နောက်သူတို့တွေကလည်းဟိုမြန်မြန်ပြန်ဖို့ပဲသူတို့စဉ်းစားနေတော့သူတို့ကလည်းဖင်းရတင်းရတာအလုံးကျွင်းပိုင်းကတော့တော်တော်လေးစဉ်းစားရတာပေါ့နော်။ဘာသာကာကန်ရှင်ကုန်းတိုင်းကလည်းအញ្ញံပြန်ကျင်နေဆိုတော့ကျွန်တော်တို့ကတော့ကျွန်တော်တို့ဒီကမိုဖာနဲ့ခုဘက်ကပင်ငတ်တဲ့ကြမိုဖာပေါ့နိုင်ငံသားရေးဦးစားနာချင်းတော့အငြင်းရန်ဆက်သွယ်ပြန်ဒါလေးတော့တို့ကိုမြန်မြန်လေးလက်ခံဆွဲပြောင်းပေးဖို့တို့ကတောင်းအပ်ပြရမျိုးရှိ
။ဟုတ်ကဲ့ပါ။ဟိုနောက်တစ်ခုကလည်းဒီတို့ကိုထိမ့်သိမ်းထားတာကြားတဲ့အတွက်အခုနောက်ပိုင်းမှာတို့အတွက်ဟိုကူညီပေးနေရတဲ့အနေထားစာဝတ်နေရေးအဲ့ဒီအနေထားတွေမှာအခက်အခဲတွေဖြစ်တယ်ဆိုတဲ့သတင်းမျိုးတွေလည်းသိရပါတယ်ရှင်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်အနေနဲ့ဘာများပြောနိုင်ပါလဲရှင်
။အဲ့ဒါတော့ဘာပေါ်လေရကြနေမြတ်တော့သူကကြွေးရမွေးရထင်းရသိရတော့ရှိတာပေါ့နော်ကြည့်ရတော့အခက်ခဲရတော့ရှိတာပေါ့ဒါအင်းမနဲ့ဒါပုတ် people ဖြစ်တဲ့အတွက်ကျွန်တော်တို့ကတော့တနေ့အဖွဲ့စည်းနဲ့ချိတ်ဆက်ပြီးတော့လုပ်တာပေါ့ဟိုယောက်ကစားတို့မျိုးတော့မဟုတ်တော့ဘူးပေါ့နော်အချင်းကြာနေမြတ်တော့နည်းနည်းတော့အားနေကြတော့ရှိတာပေါ့သို့တော့မလဲပြောငင်ကာလမှာတော့အတတ်နိုင်ဆုံးအချင်းပြောင်းဒါလုံးနေလေးရှိပါတယ်
ဟုတ်ကဲ့အခုနောက်တစ်ခုကလည်းဒီကော့တောင်းဘက်မှာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲနောက်ထပ်ဘင်္ဂလားဒေ့ရှ်ဘက်ကလှေစီးရွှေပြောင်း100ကျော်ဖမ်းမိတယ်ဆိုတဲ့သတင်းလည်းကြားရပါတယ်အဲ့ဒီလူတွေနဲ့ပတ်သက်ပြီးတော့ဝင်ကြီးချုပ်အနေနဲ့ဗာမြန်းသိရပါလဲရှင်သူတို့ကိုဘယ်ဟုပို့လိုက်ပြီးလို့သိရပါလဲရှင
်ကျွန်တော်တို့ဒီမပို့တာတော့သိကြပါတယ်ကျွန်တော်လည်းဟို900ပို့တော့ကျွန်တော်အကောင့်ဆင်းနေတယ်လို့ပဲလေတိုင်းသားတွေကလည်းလက်မခံကျင်တာပေါ့နော်တော့ဟိုဘက်ကလည်းလှေပြောင်းပြီးဖို့ဆိုတော့တော်တော်လေးဖြစ်ခဲ့ပါတယ်ဒီတရားနှစ်ယောက်ကတော့ကျွန်တော်တို့ပို့စရာအကြောင်းမရှိပါဘူးသူကသူတက်ဆိုင်ရာဒါပြည်ထရေးဝန်ကြီးဌာနနဲ့တက်မတော်ကြီးနဲ့ညှိနှိုင်းပြီးတော့မှဒါဥပဒေကြောင်းရလောကသူတို့ဆက်လက်လွတ်ဆောင်သွားမယ်လို့ပဲသိရတယ်ကျွန်တော်တို့ဒီတော့ဘာမှဆက်သွယ်အကြောင်းကြားခြင်းကုတည်ခြင်းမရှိပါဘူ
းဟုတ်ကဲ့အခုမောင်တော်ဘက်မှာလည်းလုံခြုံရေးတွေကိုတိုးမြင့်ချထားတယ်လို့ကြားရတယ်ရှင်ဒီမောင်တော်ဘက်မှာအခုဒီဘုံခွဲတိုက်ခဲ့မယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့လည်းရဲတပ်ရင်းတွေလည်းဖြန့်ချထားတယ်ဆိုတဲ့သတင်းမျိုးတွေလည်းကြားရပါတယ်ဟိုဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ဘယ်လိုများပြောနိုင်ပါလဲရှင
်အဲကျွန်တော်လည်းမေးတာ3-4ပတ်လောက်တော့ရှိပြီပေါ့နော်အဓိကတော့လေဒီသတင်းတွေကမှန်ကန်မှုမရှိပါဘူးလို့ပဲပြောပြရစီဟိုဒီလိုမျိုးသတင်းတွေထွက်နေကြတော့ကြာပြီပေါ့နော်ဟိုမောင်းတော့ပြန်မှာလည်းအဲ့လိုထူးကြတဲ့အခါကြီးရဲ့ကြီးတို့ဥပိုလ်ဝင်းတို့ဥပိုလ်ထွဲ့တို့အဲကြားထဲမှာတခြားဖြစ်စဉ်တွေနဲ့ဆက်ဆက်ပြီးတော့အဲဒီလိုတွေပြောဆိုဝေဖန်တာတွေရှိတဲ့အခါကြတော့ဟိုကျွန်တော်တို့တိုင်းသားဒီဘက်ကလည်းတစ်ဆိုင်ကြရင်ဟိုဘောအရင်တော့ဖြစ်ပေါ်ခဲ့ဘူးတဲ့အခြေအနေနဲ့ဆက်တိုက်တို့ဆုံရင်ပူမှမှုတွေရှိတယ်နောက်တော့သတင်းအပေါ်မှာအကျယ်ချဲ့ပြီးတော့မှဆိုတော့မှအကုန်လုံးပြန့်တဲ့ခါကျတော့ဟိုနေမြန်မာရှိတဲ့တချို့ဆရာဆရာမလေးတွေကလည်းမသွားရဲမလာရဲဒါမျိုးတွေရှိတဲ့သဘောပါပဲတကယ်မြေပြင်မှာတာဝန်ထမ်းဆောင်နေတဲ့အဖွဲ့တွေကျွန်တော်နဲ့တိုက်ရိုက်မြင်နာအဆက်အသွယ်ရှိပါတယ်ဘာမှပြဿနာမရှိပါဘူးဟိုအခြေအနေချင်းကကာလအရာနည်းနည်းပုံမှန်တော့နေကြအတိုင်းထုတ်တာပါပဲအခုကတော့ကောလာဟလတွေတိတ်များတဲ့ခါကြတော့လေပို့ပြီးတော့နည်းနည်းလေးအချိန်နဲ့လုံခြုံရေးလေးရတဲ့လောက်တဲ့သဘောမျိုးပါပဲ
ဟုတ်ကဲ့ပါဒီအရင်ပြိပခါတွေဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ပေါ့နော်အခုဒီရခိုင်ပြည်နယ်အတွင်းမှာဒီရခိုင်တိုင်းရင်းသားတွေနဲ့မွတ်စလင်လူမျိုးတွေကြားမှာငြင်းချမ်းစွာအတူရှင်တွဲနေထိုင်ရေးအခြေအနေတွေရောဝင်ကြီးချုပ်အနေနဲ့ဘယ်လိုများအခုလက်ရှိအခြေအနေမှာပြောနိုင်ပါလဲရှင
်ဒီနေ့ရခိုင်ပြည်နယ်မှာကျွန်တော်တာဝန်ထမ်းဆောင်တဲ့ဒီနေ့ကာလအတွင်းမှာတော့ဒီဖွံ့ဖြိုးတိုးတက်မှုနဲ့အတူပေါ့နော်တည်ငြိမ်မှုလုံခြုံမှုကမယုံနိုင်လောက်အောင်ကောင်းနေတာကိုဟိုတွေ့ရပါတယ်သ တော့ကျွန်တော်ကတော့အခုအနေထားကအချိန်မသေးသေးတဲ့ခါကျတော့အတူတကဆိုတဲ့စကားလုံးကတော့တော်တော်လေးခက်ခဲပါတယ်တော်တော်လေးသဟဇာတာဖြစ်ဖို့ဆိုတဲ့အနေထားတော့ကျွန်တော်လုံနေကြတာပေါ့ကျွန်တော်တို့တိုင်းရင်းသားတွေကလည်းဒီလိုကြီးယတိပြက်ကြီးနဲ့အဲ့လိုမဟုတ်ပါဘူးဒီခံစားမှုနဲ့ပြောဆိုတာလို့ရင်တကယ်တကယ်လက်တွေ့မှာတော့နော်သူရဲ့ဥပဒေအကြောင်းအရစောင့်ရတာကိုကျွန်တော်တိုင်းရင်းသားတွေကလက်ခံပါတယ်အခုလေတစ်ဖက်က community ကလည်းဥပဒေအကြောင်းအရစောင့်ရတဲ့ဒီ verification တို့အခုဒီ white card တွေတမိပြန်ပေးတဲ့ card တွေကိုမယူတော့ဒါတွေကလည်းတစ်ဖက်အဖွဲ့စည်းရတဲ့ဒါမျိုးတွေရှိနေတဲ့ခါကျတော့ယုံကြည်မှုကတော့ဟိုထင်းတဲ့လောက်မတက်ဘူးပေါ့နော်အဲ progress ကတော့ကျွန်တော်တော်တော်တော့လုံနေရပါတယ်လို့ပဲပြောပြရစီနော
်ဟုတ်ကဲ့ပါရှင်ခုလိုဖြစ်ကြပြီးတဲ့အတွက်ဝင်းကြီးချုပ်ကိုကျေးဇူးတင်ပါတယ်ရှင်
ကောင်းပါပြီခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ်နော်